podcast အစီအစဉ်ဖြစ်ပါတယ
်အခုလိုကာတမရမှာ Facebook ကနေကြော်ညာတယ်ကြော်ညာတော့မထီရောက်ဘူး sponsor post တွေလုပ်တယ်ငွေရကုန်သွားတယ်ဘာမှမထီရောက်ဘူးအဲ့တော့ဒီလိုလူတွေအတွက်ကျွန်တော်ဒီနေ့မှာ content marketing ကိုဘာကြောင့်မလို့ရရှိရင်းနှီးမြှုပ်နှံမှုတစ်ခုအနေနဲ့မြင်တင်လဲလုပ်တင်လဲဆိုတာပြောပြမှာဖြစ်ပါတယ်အားလုံးမင်္ဂလာပါကျွန်တော်ဖြူပိုင်မှာ company networking professional ရဲ့ productivity နဲ့ profit ကိုတိုးတောင်းကူညီပေးနေတဲ့ marketing trainer ကိုဆောတက်တယောက်ဖြစ်ပါတယ်content marketing ဆိုတာ Mixio TV ရဲ့အတိုင်းပဲဖြစ်မှာပါကျွန်တော်တို့ကြော်ညာမဟုတ်ပါဘူး content marketing ဆိုတာကလူတွေယုံကြည်မှုရရှိအောင်ကျွန်တော်တို့ expert power တည်ဆောက်တာဖြစ်ပါတယ်မှန်ပါတယ်အဲ့တော့ဒီနေ့မှာကျွန်တော်အချက်ခုနှစ်ချက်နဲ့ပြောပြအောင်မှာဖြစ်ပါတယ်နံပါတ်1အချက်ကတော့ content marketing ကိုဘာကြောင့်မလို့ long term strategy အနေနဲ့စဉ်းစားတင်နေဆိုတဲ့အချက်ဖြစ်ပါတယ်အဲ့တော့ကျွန်တော် marketing နံပါတ်1ရောက်ကကျွန်တော်တို့ think big ဖြစ်ဖို့အရေးကြီးပါတယ်အဲ့တော့ long term ရှင်တယောက်က think big ဖြစ်ဖို့ resolution ကျွန်တော်မှာပြောရရင်စဉ်းစားပါ2014-2015 Facebook မှာအရန်ကောင်းတဲ့ကြီးစီးလွားကောင်းတဲ့ data တွေကိုဖြစ်ခဲ့ပါတယ်အဲဒီမှာမျိုးစီးတွေကျဲလာရင်ကျဲလိုက်လို့ခုကျဲခုပင်ပေါက်တဲ့အချိန်ပေါ့အဲအချိန်တော့ Facebook အသုံးပြုပြီးတော့မှကျွန်တော်တို့ group ဖြစ်လာတဲ့လုပ်ငန်းတွေအများကြီးရှိပါတယ်အဲဒါပေမဲ့ကျွန်တော်တို့စဉ်းစားနေတာ Facebook ကမြေစီးလွားမတန်တော့တဲ့အချိန်ကြလို့ရှိရင်ဘယ်လိုလုပ်မလဲကျွန်တော်တို့ဂျွန်နာတိုင်းမဖြစ်တော့တဲ့အချိန်ကြရင်ဘယ်လိုလုပ်မလဲဆိုတာစဉ်းစားမိခဲ့ပါတယ်အဲ့တော့ခုအချိန်ထိကတော့ Facebook ကတော့အလုပ်ဖြစ်နေတယ်ပါတယ်ဒါပေမဲ့ကျွန်တော်ခုဒီကျွန်တော်နိုင်ငံပြောင်းလဲနေပြီးတော့လို့ရှိရင်လို COVID ကာလမှာဆိုရင်လူတွေ attention ကိုရဖို့တော့ကကြော်ညာနေတဲ့အလုပ်မဖြစ်တော့ဘူးဆိုတော့ကျွန်တော်တွေးလာပါတယ်ဒါကြောင့်မို့ကြော်ညာတစ်ခုလည်းဘယ် reliable ကျွန်တော်လုပ်လို့မရဘူးညော content marketing ကိုတိဆောက်ပါရတာဖြစ်ပါတယ်အဲ့တော့ content marketing တိဆောက်ဖို့အတွက်ခုနကပြောလို့ကျွန်တော်တို့ရဲ့ယုံကြည်မှုရအောင် expert power တိဆောက်ဖို့အတွက်ဆိုရင်ဒီ content marketer တယောက်အနေနဲ့ expert power တိဆောက်ဖို့အတွက်ကိုယ့်ရဲ့ industry ကိုယ့်ရဲ့ product အကြောင်းကကနနထဲထဲဝင်ဝင်တည်တာဖို့လိုပါတယ်ပြီးတော့ you know ကိုယ့်ရဲ့ content ကို consume လုပ်နေတယ်ကိုယ့်ရဲ့ customer တွေကိုယ့်ရဲ့ audience တွေ psychology တခြားတည်တာပါတယ်အများစု content writer တွေထင်တာစာရေးတဲ့ PB လို့ထင်တာမမှန်ပါဘူးဒါကတော့ B2B လုပ်ငန်းတွေမှာဆိုလို့ရှိရင် content marketing လုပ်လို့ရပါတယ်တချို့ဆိုလို့ရှိရင် complex ဖြစ်တဲ့ issue တွေကိုကျွန်တော်တို့ရှင်းပြဖို့အတွက်ဆိုရင်ဒီ B2B အတွက်ဆိုရင် white paper မျိုးတွေရှိပါတယ်တော့ဒါတော့ number 1 content marketing ကိုရည်ရှိမှာပြောအနေနဲ့စဉ်းစားတင်တဲ့ချက်ဖြစ်ပါတယ်။ number 2ကတော့ကျွန်တော် concept ပါ။ဘာကြောင့်မလို့ content marketing ကိုလုပ်တင်လဲဆိုတဲ့ချက်ဖြစ်ပါတယ်။ကျွန်တော်တွေ့ရပါလိမ့်မယ်။ခါကြတဲ့ video တွေမစခင်မှာကြော်ညာတွေ့ရပါလိမ့်မယ်။ video ကြည့်နေရင်လည်းအလယ်မှာကြော်ညာတွေ့ရပါလိမ့်မယ်။ဒီလို pre-roll app တွေ mid-roll app တွေကကျွန်တော်တို့ပေါ့အဲရန်ကိုစိတ်ကတိကအောင်ဖြစ်စေပါတယ်။အဲတော့ဒါတော့ interactive marketing လို့ခေါ်ပါတယ်။ interactive marketing နဲ့ပြောင်းပြန်တော့permission marketing လို့ခေါ်ပါတယ် content marketing နဲ့ permission marketing တခုဖြစ်ပါတယ်ကျွန်တော်တို့တွေဒီကျွန်တော်တို့ content ကို consume လုပ်မဲ့လူတွေရှိက permission ရေးတောင်းပြီးမှကျွန်တော်တို့က content ကိုပြပါတယ်တနည်းအားဖြင့်ပြောရမယ်ဆိုရင်ကျွန်တော်တို့ရေးထားတဲ့စာအုပ်ဖတ်မဲ့လူကမကြိုက်ဘူးဆိုရင်ကြော်ရလို့ရပါတယ်အဲကျွန်တော်တို့အတင်းမပြပါဘူးအဲဒီလိုဖြစ်ဖို့အတွက်ဆိုလို့ရှိရင် concept တခုရှိပါတယ်ဒါကတော့ကျွန်တော်တို့ content marketing ရဲ့ see think do framework လို့ခေါ်ပါတယ် see ဆိုတော့မြင်တာပါ think ဆိုတော့စဉ်းစားတယ် do ဆိုတော့လုပ်ဆောင်တာဖြစ်ပါတယ်ပြောရမယ်ဆိုရင်ကြော်ညာအများစုက see အစင်မှာနေပျောက်သွားကြပါတယ်ကြော်ညာတွေကြော်ညာလိုက်တယ်လူတွေကတွေးတယ်ဒါပေမဲ့တွေးလို့တွေးမှန်းကိုမတိကြပါဘူးတချို့အရန်ကောင်းတဲ့ကြော်ညာတွေကြောက်လဲစဉ်းစားစရာလည်းဖြစ်သွားတယ် think အစင်ရောက်လာတယ်ဒါပေမဲ့ဝယ်ယူရဲ့အစင်မဖြစ်သွားကြပါဘူး content marketing ကြောင့်အဲ့လိုမဟုတ်ပါဘူးကျွန်တော်တို့က see လည်းဖြစ်မယ် think လည်းဖြစ်မယ် do လည်းဖြစ်မယ်ဒါကြောင့်မလို့တချို့တွေက content marketing ကိုအတုံးပြုပြီးတော့ content that convert ဆိုပြီး content marketing နဲ့မှာပဲဒီအကြောင်းတွေလောက်ွားမျိုးလည်းရှိပါတယ်အဲ့တော့ဒါက content that convert လို့ခေါ်ပါတယ်အဲ့တော့ပြောရမယ်ဆိုရင်ကျွန်တော် content marketing concept ကတော့ see think do framework ပါကျွန်တော် think အစစ်မှနေရာယူနေတာဖြစ်ပါတယ်ဒီနေ့လိုအချိန်မှာဆိုရင် Facebook ရဲ့ပြောင်းလဲလာတဲ့ policy တွေ algorithm တွေခုပတိကြားထဲမှာလူတွေရဲ့ attention ရဖို့ခက်ခဲဖြစ်ကြလို့တော်တော်ရုန်းကန်ရတဲ့ကာလဖြစ်ပါတယ်ဒီကြော်ညာများပြားကိုလည်းရုန်းကန်နေရတာတွေ့ရပါလိမ့်မယ်အဲ့တော့ဒီကြားထဲမှာလူတွေကိုယ်စကားနားထောင်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်စကားတွေအတင်းလိုက်ပြောနေပြီးစကားတွေအတင်းလိုက်ပြောနေမယ်အတင်း boost လုပ်နေမယ်အစားကျွန်တော်တို့ content marketing ကို investment တစ်ခုအနေနဲ့လုပ်ချင်အောင်ဖြစ်ကိုယ့်ရဲ့ authority ကပုံပြီးမှရှိတာမယ်လူတွေအတွက်အကျိုးရှိစေတဲ့ content တွေဖန်တီးတဲ့အတွက်ကြောင့်မို့ကို brand ကိုလူတွေပိုလေးစားလာမယ်ချစ်ခင်လာမယ်ဒီကောင်းကျိုးတွေခံစားရမှာဖြစ်ပါတယ်ဟုတ်ပြီဒါဆိုရင်ကျွန်တော်တို့ရဲ့ concept ပြီးသွားပြီဆိုတော့နောက်တစ်ပိုင်းကတော့ mindset ပါအဲ့တော့ mindset တနည်းအားဖြင့် content marketing ကို long term gain တစ်ခုအနေနဲ့ကျွန်တော် play လုပ်ဖို့အတွက်ဆိုတော့တဲ့ mindset ဖြစ်ပါတယ်အဲ့တော့ဒီ mindset မှာအရေးကြီးဆုံးအောင်တော့ကျွန်တော်ကကို media company လို့စဉ်းစားဖို့အရေးကြီးပါတယ်။ဘာကြောင့်လို့လဲဆိုရင် content marketing ဆိုတာကကျွန်တော်တို့တစ်ရက်၊၂ရက်၊တစ်လ၊၂လနဲ့ပြောင်းမယ် game တခုမဟုတ်ပါဘူး။ niche လာများတည်ဆောက်ရပါတယ်။ဒါကြောင့်မို့ consistency လိုပါတယ်။ဒါကြောင့်မို့ဒီကိုယ့်ရဲ့ company content ဖန်တီးတဲ့အပိုင်းမှာ media company ခုလို့စဉ်းစားပါတယ်။ဥပမာအဖြစ်နောက်ဆုံးကိုအကင်းဆိုင်ဖွင့်လာရဆိုတော့ကိုကအကင်းအကြောင်းကျွန်တော်ပြောလို့ရမယ်။အကင်းတစ်ခုကိုဘယ်လိုမျိုးလေးရလဲ၊ဘယ်လိုဓာတ်တွေသုံးရတာလဲ၊ဒါ Japanese chef တွေဆိုအများတန်းကျွန်တော်ဒီ content တွေဖန်တီးတော့တွေ့ရပါလိမ့်မယ်။ Japanese restaurant တချို့မှာဆိုရင်ပေါ့။အဲ့တော့ပြောမယ်ဆိုလို့ရှိရင်ဒီမှာကိုကအကင်းဘယ်လိုမျိုးရှိရဲ့အကင်းကိုဘယ်လောက် degree Celsius နဲ့ကင်းရတယ်ဘယ်လိုမျိုးစားရတယ်တနည်းအားဖြင့်ပြောမယ်ဆိုတော့ဒီအကင်းအကြောင်းတွေပြောခြင်းအားဖြင့်လူတွေ educate လုပ်တယ် entertain လုပ်တယ်ဆိုရင်လူတွေကအရင်နှုံးကမြင်တဲ့အတိုင်းမမြင်တော့အကင်းပို့ပြီးတော့မှ interesting ဖြစ်လာမယ်နော်ပို့ပြီးတော့မှဒီအကင်းပို့ပြီး interesting ဖြစ်လာမယ်လူတွေစိတ်ဝင်စားတဲ့အတွက်ကြောင့်ကိုကိုယ့်ရဲ့ company ကိုလူတွေက respect တခုထားလာမယ်ပြောရလို့ရှိရင်ကို authority တခုရှိလာမယ်ဒါကြောင့်မလို့ကျွန်တော်တို့ကကိုယ့်ကို media company တခုလို့စဉ်းစားဖို့လိုပါတယ်နံပါတ်၄ချက်ကတော့ content marketing ကိုတုံ့ပြန်ပြီးတော့ product development လုပ်တဲ့အပိုင်းဖြစ်ပါတယ်။ဒီခါလေးကြာလို့ရှိရင်ကျွန်တော် research လို့ပြောလိုက်ပြီးလို့ဆိုလို့ရှိရင်ကျွန်တော်က telephone နဲ့ email service phone နဲ့တွားရလို့တင်တတ်ကြပါတယ်။ member တွေဒီဘိုင်းနေလည်းရှိပါတယ်။ဒါပေမဲ့ကျွန်တော်တို့လူများစုတတိမထားမီက content marketing ကိုတုံ့ပြန်ပြီးတော့ research အနေနဲ့အသုံးပြုလို့ရတာပါ။ဥပမာဆိုလို့ရှိရင်ကျွန်တော်တို့တင်လိုက်တဲ့ content တွေပေါ်မှာမူတည်ပြီးတော့ audience ရဲ့ feedback ကိုကျွန်တော်ပြန်ကြည့်ပါတယ်။ဒီ feedback တွေ response တွေပေါ်မှာပြောမှာဘလို့ content တွေကဘာကြောင့်မလို့ဟိုလူတွေကြိုက်တယ်ဘာကြောင့်မလို့တချို့ content တွေကကိုပေါက်မယ်လို့ထင်တာပြီးမပေါက်တယ်ဒီပုံမှာ motivation မှာကျွန်တော်တို့ရဲ့ product အရွေးတွေ product development ပိုင်းနေစဉ်းစားလို့ရပါတယ်ဒီပုံမှာ motivation ကျွန်တော်တို့ product တွေတော်တော်များများဖန်တီးခဲ့ပူပါတယ်အဲဒီမှာဆိုရင်တော့ကျွန်တော်တို့နာမည်ရန်ကြီးရဲ့ Gorilla Marketing ဖြစ်ပါတယ်ဈေးနေပါတရားမှုစပေါ်ဆိုရင် Gorilla Marketing မှာအဲ့တော့လုပ်ငန်းရှင် SME owner တွေကလာပြောတယ်သူတို့ကြော်ညာစိတ်တွေများတယ်ဒီအောင်ရှင်းချလို့မရနိုင်ဘူးလားအဲ့တော့ကျွန်တော်ကဈေးနေပါပြီးထည့်ရမှုစပေါ်တယ် Gorilla Marketing plan ကိုကျွန်တော်စပြခဲ့တယ်လားလို့ပဲတချို့တွေကြတော့စောက်ဖက်ချင်တယ်နိုင်ငံတကာစောက်တွေဖက်ချင်တယ်အဲ့ဒီမှာမပဲစောက်ကိုကိုအချိန်ပေးပြီးဖက်တင်လဲဆိုတာမတည်ဘူးမတည်တော့ကျွန်တော်တို့ဒီကဘာကျော်စောက်တွေကိုစီနစ်ထုတ်ထားပြီးမြန်မာလိုပါလာပြန်လာတယ်9မိနစ်လောက်ဖက်လိုက်လို့ရှိရင်ကျွန်တော်တို့စီနစ်တွေရနိုင်တယ်Green Lab ဆိုတဲ့ service ကိုကျွန်တော်လုပ်ဖြစ်တယ်။အဲ့တော့ဒီပုံမှာ motivation တွေတရက်ကိုတော့ကျွန်တော်တင်ပေးခဲ့တယ်ပေါ့နော်။အဲ့တော့တို့တွေကစာဖတ်တယ်ဖတ်တဲ့ပုံမှာ motivation ပြီးတော့မှကြိုက်တဲ့ sound တွေကို original ပြန်ဖတ်ကြတယ်။ဒါကတော့ Green Lab ပေါ့။အဲ့လိုပဲကျွန်တော်တို့ဖန်တီးခဲ့တဲ့ဒီ product တွေ brand တွေအများကြီးရှိပါတယ်။နောက်တစ်ခုကတော့ content marketing style ပါ။အဲ့တော့နောက်တစ်ခုလူတွေစိုးရိမ်ပူပန်ကြတာကိုဖန်တီးရတဲ့ content ကိုလူတွေကလာပြီးတော့ယူတုံးမှစိုးရိမ်ကြတယ်ရောမယ်လေကျွန်တော်တို့အနေနဲ့လည်း content တွေခဏခဏယူတုံးခံရတယ် content marketing ပြုလုပ်တဲ့အခါဒါကြောင့်မလို့ style ဆိုတာလိုပါတယ်တနည်းအားဖြင့်ပြောရမယ်ဆိုကိုယ့်နာမည်ကိုကိုယ်ဖန်တီးထားတဲ့ content ကဖျောက်လိုက်ရင်တော့မှဒီ content ကဘယ်ဖန်တီးထားလဲဆိုတာလူတွေသိနေအောင်မျိုးပေါ့ဒီလိုဖြစ်ဖို့အတွက်ဆိုရင် consistency ရေးကြည့်ရယ်ပြီးွားရင်ကျွန်တော် brand identity နဲ့ image ကိုဒီ content marketing မှာထည့်ဟပ်ဖို့အတွက်လုပ်ဆောင်ရပါတယ်ဒါကြောင့်မလို့ brand guideline တွေ content marketing ဒီ guideline တွေကိုကျွန်တော်တို့တရားဖန်တီးထားဖို့လိုပါတယ်တကယ်လို့ကိုယ့်လုပ်ငန်းမှာ content marketing ဖန်တီးရတဲ့လူကတယောက်တစ်ပုံပဲမယ်ဆိုရင်ပေါ့နံပါတ်6ကတော့ကျွန်တော်တို့ဒီ content marketing စတော့မယ်ဆိုလို့ရှိရင်เนาะတားဆီးနေတဲ့အခက်အခဲတွေတနည်းပဲစိန်ခေါ်မှုတွေပေါ့နံပါတ်1ချက်ကတော့စတင်တာပဲဖြစ်ပါတယ်ဒီဟာစတင်ဖို့အတွက်ဆိုရင်လုပ်ငန်းရှင်တွေဆိုလို့ရှိရင် content marketer တွေခေါ်ရမယ် graphic designer တွေခေါ်ရမယ် video editor တွေခေါ်ရမယ်အဲ့လိုအများကြီးခေါ်ရမှာစဉ်းစားပြီးမှသူစိတ်ညစ်သွားတဲ့ကြားတယ်။အဲ့ agency တွေမှာတွားတဲ့ချိန်ကြောင့်လို့ရှိရင်လည်း agency အများစုကကြော်ညာအပိုင်းကိုအဓိက focus လုပ်ပေးတာဖြစ်တဲ့အတွက်ကြောင့်မလို့တရလာကို15ခုလောက်ပဲတင်ပေးတာမျိုးဖြစ်တဲ့အတွက်ကြောင့်မလို့တို့တွေနဲ့ content marketing ကို strategy တစ်ခုအနေနဲ့လုပ်ဆောင်ရတာခက်ခဲတဲ့အပိုင်းလေးရှိပါတယ်။အဲ့နံပါတ်1အပိုင်းကတော့ဒီဇွဲဖြစ်ပါတယ်။ဒါကြောင့်လည်းကြားလို့ရှိရင်ကျွန်တော်က individual တယောက်အနေနဲ့ပဲဖြစ်ဖြစ် company တစ်ခုအနေနဲ့ပဲဖြစ်ဖြစ် content marketing ကိုစလုပ်တဲ့ချိန်မှာဆိုရင် traction မရဘူး။ဒီအပိမမရအောင်ဆိုလို့ရှိရင်လူတွေကစိတ်ညစ်သွားတတ်ကြတယ်ဟောဇွဲလျှော့သွားတတ်ကြတယ်အဲ့တော့ဒီနေရာမှာသူတို့မလုပ်တာ experimentation လို့ခေါ်တဲ့စမ်းသပ်မှုတွေသူတို့မလုပ်ကြအောင်တနည်းအားဖြင့်ပြောရမယ်ဆိုရင်ဘယ် content တွေကိုဆိုလို့ရှိရင် content test မလုပ်ဘူးပေါ့နော်အများနဲ့ဒီပုံစံပဲတင်တယ်အဲ့တော့ဒီပုံစံလုံးမဖြစ်နောက်ပုံစံတင်ကြည့်ဒီနောက်ပုံစံအလုံးမဖြစ်ဘူးဆိုရင်နောက်ပုံစံတင်ကြည့်ကိုယ့် presentation ကိုပြောင်းကြည့် topic ကိုပြောင်းကြည့်ကိုယ့်ရဲ့ delivery လုပ်တဲ့ပုံစံကိုပြောင်းကြည့်ကိုယ့်ရဲ့ format ပေါ့နော်ပြောင်းကြည့်ဥပမာဆိုစာရေးရနဲ့အဆင်မပြေဆို audio နဲ့အဆင်ပြေမလား audio နဲ့အဆင်မပြေဘူးဆိုရင် video နဲ့အဆင်ပြေမလားဘလိုပုံစံမျိုးနဲ့အဆင်ပြေမလဲကျွန်တော် test လုပ်ကြည့်ဖို့လိုအပ်ပါတယ်အဲ့တော့တတိယတစ်ချက်ကတော့ idea ခန်းချောက်အောင်မအောင်ကြောက်တော့ပါအဲ့ဒီအတွက်ကတော့စိတ်မပူပါနဲ့ကျွန်တော်တို့ content marketing ဆိုတာ master လို့ပေါ့ master လို့ပါပဲကျွန်တော်တို့ကလက်ချင်းလေးလေး strong pin လေးလေးဖြစ်ပါတယ်အဲ့တော့ idea ဒီမခန်း6တော့ဖို့အတွက်ကတော့ content marketer တယောက်အနေနဲ့ဆိုရင် athlete တယောက်လို့စဉ်းစားဖို့လိုပါတယ်ဒီလိုအားကစားဓမ္မတယောက်လို့ကိုယ်ကိုအမြဲတမ်းတွေးနေဖို့လိုပါတယ်လည်လာနေဖို့လိုပါတယ်ဆွေးရှိဖို့လိုပါတယ်စာဖတ်နေဖို့လိုပါတယ်အားပေးတဲ့လူတွေရဲ့ response နားထောင်နေဖို့လိုပါတယ်အဲ့တော့ ကျွန်တော်နောက်ဆုံးဆင်းရောက်လာပါပြီ content marketing လုပ်ပြီးဆိုရင်အဓိကအတားဆီးကတော့ professionalist ဖြစ်ပါတယ်အဲ့တော့ဒီ profession ဖြစ်တော့အများစုစဉ်းစားကြတယ်အဲ့တော့ content တစ်ပုဒ်လုပ်ဖို့အတွက်ဆိုရင်တစ်ပတ်လောက်ကြာသွားတာမျိုး3ရက်4ရက်လောက်ကြာသွားတာမျိုးဖြစ်တတ်ကြတယ်အဲ့တော့ content marketing စတော့မယ်ဆိုလို့ရှိရင်ဒီ professionalist ဖြစ်တော့ကျွန်တော်တို့ရှောင်ရပါမယ်ဘာလို့လဲဆိုကိုကအခုမှစတာဖြစ်တဲ့အတွက်ကြောင့်မလို့တဖြည်းဖြည်းချင်းဒီ quality က improve ဖြစ်သွားနိုင်ပါတယ် quantity အများလာတယ်မြတ်ကိုရဲ့ quality ကလည်းတိုးတက်လာမှာဖြစ်ပါတယ်အဲ့တော့ဆိုလဲရှိရေကိုက content marketing စာလုပ်ချင်ပြီဒါပေမဲ့ကိုကမတည်သေးဘူးတင်တဲ့နေတက်ရအောင်မယ်လိလရအောင်မယ်ဟိုကလိုရည်ရဲ့ဒီဟာလိုရည်ရဲ့နဲ့မစားဖြစ်ကြအောင်အဲ့တော့ကျွန်တော်အနေနဲ့ကိုတယောက်အနေနဲ့အကြံပေးရမယ်ဆိုရင် professionalism ဖြစ်ပါနဲ့တကယ်လို့တခုခုစားခြင်းနဲ့ဆိုရင် YouTube ခေါက်လိုက်ပါ Google ခေါက်လိုက်ပါ content ကိုဘယ်လိုတိဆောက်မလဲဆိုတော့အများကြီးတွေ့ပါလိမ့်မယ်ကျွန်တော်တို့ဒီ page မှာတော့ technical တွေအများကြီး share လုပ်မလုပ်ပေမဲ့ technical ဘိုင်းတွေကကျွန်တော် Google တစ်ခေါက်စာမှာအများကြီးရှိပါတယ်အဲ့တော့တနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်ကျွန်တော် content marketing ကရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်ပါတယ်။ကိုယ့်ရဲ့လုပ်ငန်းတွေရရှိအောင်မြို့တိုးတက်ဖို့အတွက်ဆိုလို့ရှိရင်တော့ media company တစ်ခုလို့စဉ်းစားပြီးတော့မှ content marketing ကိုရင်းနှီးမြှုပ်နှံမှုပြုတင်ပါတယ်ကျွန်တော်ဒီရည်အကြံပေးခြင်းပါတယ်။အားလုံးကျေးဇူးတင်ပါတယ်။မင်္ဂလာရှိတော်နေ့လေးဖြစ်ပါစေ။